ိုကရေစီနိုင်ငံအဖြစ်ကူးပြောင်းတည်ဆောက်မယ်ဆိုရင်အခြေခံအကြဆုံးလိုအပ်ချက်ကရွေးကောက်ပွဲဖြစ်တယ်ဆိုတာကိုအားလုံးကလက်ခံတားပြီးဖြစ်ပါတယ်။ရွေးကောက်ပွဲကနေတဆင့်သာဒီမိုကရေစီစနစ်စီကိုတက်လှမ်းနိုင်မှာပါ။တခြားနည်းလမ်းမရှိပါဘူး။ဒီမိုကရေစီကမ္ဘာဒီမိုကရေစီနိုင်ငံအသီးသီးမှာလည်းရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကအစိုးရဖွဲ့ကြတာပါ။ဒါကြောင့်ဒီမိုကရေစီနိုင်ငံတစ်နိုင်ငံအတွက်ရွေးကောက်ပွဲဟာအသက်သွေးကြောဖြစ်တယ်လို့လည်းဆိုနိုင်ပါတယ်။တခုတော့ရှိပါတယ်။ရွေးကောက်ပွဲဟာတရားမျှတမှုရှိရလား၊ပြည်သူတွေရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်ဖော်ထုတ်ခွင့်ရှိရလား၊ရွေးကောက်ပွဲကျင်းပပေးတဲ့အဖွဲ့အစည်းကော်မရှင်ဟာတရားလွတ်လပ်တဲ့အဖွဲ့အစည်းဟုတ်ရလား၊လက်ရှိအုပ်စိုးသူများရဲ့ကြိုးကင်ခံနေရတဲ့အဖွဲ့အစည်းလားရွေးကောက်ပွဲမှာပါဝင်ရှင်မြိုင်ရမယ့်ပါတီတွေလူပုဂ္ဂိုလ်တွေဟာတာဒူညီမြအခွင့်အရေးတွေရရလားစသဖြင့်မေးစရာမေးခွန်းတွေရှိလာပါတယ်။အခုကျင်းပတော့မယ့်ရွေးကောက်ပွဲဟာအထက်မှာမေးခဲ့တဲ့မေးခွန်းဘယ်နှခုနဲ့များညီစွန်းနေမလဲလို့ကြည့်လိုက်တဲ့အခါအားလုံးညီစွန်းနေတာကိုတွေ့ရပါတယ်။တရားမျှမှုလွတ်လပ်မှုမရှိဘူး။ကျင်းပတဲ့ကော်မရှင်ကနာအဖဖွဲ့ပေးတဲ့ကော်မရှင်ပါဝင်ရှင်မြိုင်ရမယ့်ပါတီတွေထဲမှာကျန်းဖို့တပါတီပဲအခွင့်အရေးတွေရနေတယ်အခွင့်အရေးဆိုတာမဲဆွယ်စည်းရုံးတာရွေးကောက်ပွဲအတွက်ငွေကြေးသုံးဆွဲတာကြိုတင်မဲယူတာစတဲ့အချက်တွေကိုပြောတာပါကျန်းဖို့ပါတီရဲ့ခေါင်းဆောင်တွေဟာစစ်အုပ်စုခေါင်းဆောင်တွေပဲဖြစ်နေတော့ဒီအခွင့်အရေးကိုသူတို့ပဲရနေတာစမ်းတော့မစမ်းပါဘူးကော်မရှင်ကလည်းကျန်းဖို့ပါတီလုံနေကင်နေတာနေနဲ့ပတ်သက်လို့ဒါတော့ဥပဒေနဲ့ညီတယ်ဒါတော့ဥပဒေနဲ့မညီဘူးလို့မပြောရဲပါဘူးသူတို့တွေလှုပ်ချင်ဖြစ်ချင်တဲ့ကိစ္စမျိုးဆိုရင်တရားဝင်ပြဋ္ဌာန်းထားတဲ့ကော်မရှင်ဥပဒေကိုတောင်ချိုးဖောက်ပြီးလုတ်ပေးနေရတာမျိုးတွေရှိနေတာကိုတွေ့ရပါတယ်။ဥပမာဒေါအောင်ဆန်းစုကြည်ကိုမဲပေးခွင့်ပေးတာမျိုးတကယ်တော့ဒေါ်စုဟာမဲပေးခွင့်မရှိပါဘူး။ပြည်တံကြခံနေရတဲ့လူတယောက်ဟာမဲပေးခွင့်မရှိဘူးလို့ပြဋ္ဌာန်းထားပြီးသားပါ။ဒါဖြင့်ဘာကြောင့်မဲပေးခွင့်ကိုကော်မရှင်ကခွင့်ပြုရပါသလဲ။ရှင်းပါတယ်စစ်အုပ်စုအလို့ကျခွင့်ပြုပေးလိုက်တာပါပဲဒေါ်စုကိုမဲပေးခွင့်ပြုလိုက်ခြင်းအပြင်နိုင်ငံတကာအတိုင်းဝိုင်းကြားမှာအတိုင်းအတာတစ်ခုလောက်တော့မျက်နာရာကောင်းရဲ့လို့သူတို့တွေးထားဟန်တူပါတယ်ဒါပေမဲ့မဖြစ်နိုင်ပါဘူးဒေါ်စုကလည်းမဲပေးမှာမဟုတ်ပါဘူးအဲ့ဒီမှာနောက်ထပ်ပြောစရာတစ်ခုသူတို့ရလာကြပါတယ်ဒေါ်စုကရွေးကောက်ပွဲကိုမလိုလားဘူးဖျက်လို့ဖျက်စီးလုပ်နေတယ်လို့အစိုးရပိုင်းမီဒီယာတွေကနေပြီးပြောလာပါလိမ့်မယ်အခုဆိုရင်နိုင်ငံပိုင်းသတင်းစာတွေထဲမှာရွေးကောက်ပွဲကြီးပျက်စီးရာပျက်စီးကြောင်းကြံစီဆောင်ရွက်နေသူများအားနိုင်ငံတော်ပြည်သူနဲ့တပ်မတော်တို့လက်တွဲရဝိုင်းဝန်းဆန့်ကျင်တားဆီးသွားရန်လိုအပ်ဆိုတဲ့ကြွေးကြော်သံလိုလိုဘာလိုလိုစာသားတွေကိုစလုံးမဲကြီးတွေနဲ့ဖော်ပြနေတာကိုတွေ့နေရပါပြီ။ဒါဟာအချိတ်ဆက်ရှိရှိလုပ်နေတဲ့လုပ်ရက်တစ်ခုသာဖြစ်ပါတယ်။ဒေါ်စုမဲပေးတာဒီမိုကရေစီဖြစ်တယ်လို့မပေးတာလည်းဒီမိုကရေစီပဲဆိုတဲ့သတင်းစကားကိုပြည်သူတွေစီပေးပို့ထားသူပါ။တော်တော်ပြန့်နှံ့နေတဲ့စကားလည်းဖြစ်ပါတယ်။စီအုပ်စုအမြင်မှာတော့ဒါဟာရွေးကောက်ပွဲကိုပျက်စီးအောင်လုပ်တာလို့မြင်နေမှသိကြပါဗျ။ဒါကိုသူတို့ဘလို့တုံ့ပြန်မှလဲအဖြေကရှင်းရှင်းလေးပါ။သတင်းစာမှာရေးထားတဲ့ဥပဒေလေးလာသူတဦးရဲ့စောင်းပါမှာရွေးကောက်ပွဲမှာမဲမပေးအောင်စီယုံလှုပ်ဆော်ရင်ထောင်ဒဏ်တစ်နှစ်ဒဏ်ငွေတစ်သိန်းပြစ်ဒဏ်ချနိုင်တယ်လို့ရေးထားပါဗျ။စောစောကပြောခဲ့တဲ့အဖြေကရှင်းရှင်းလေးပါဆိုတာအဲ့ဒါပါပဲ။ဒါဟာရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအပြီးကြုံတွေ့ရမယ့်ထင်ရဆိုင်လိုရာရေးဥပဒေများအောက်ကဗမာဒီမိုကရေစီရဲ့အလားအလာပါပဲ။